မြမစာပေလောကရဲ့မိခင်ကြီးလို့တင်စားခေါ်ဝေါ်ကြတဲ့လူထုတော်မာရဲ့နှစ်တရာပြည့်မွေးနေ့ကိုဂုံပြုတဲ့စာတမ်းဖတ်ပွဲတွေမှတ်တမ်းတပ်ပုံပြပွဲတွေကိုပြီးခဲ့တဲ့နိုဝင်ဘာလ26ရက်နေ့ကနေ28ရက်နေ့အထိမန္တလေးမြို့ဓမ္မပါဠိခန်းမမှာကျင်းပခဲ့ကြတာဖြစ်ပါတယ်။မွေးနေ့ရက်ဖြစ်တဲ့ဒီကနေ့မှာတော့မန္တလေးမြို့တောင်လေးလုံးကျောင်းတိုက်မှာပြုလုပ်တဲ့အခမ်းအနားကိုစာပေနဲ့အနုပညာကဏ္ဍအသီးသီးကလူထုတော်အမကိုလေးစားချစ်ခင်သူတွေတက်ရောက်ခဲ့ကြပါတယ်။လူထုတော်အမသာအခုအချိန်အထိတက်ရှိထင်ကြားရှိနေခဲ့ရင်လက်ရှိနိုင်ငံရေးအခင်းအကျင်းကိုဘယ်လိုသုံးသပ်နိုင်လဲဆိုတဲ့အခြေအနေတွေကို NLD ပါတီဗဟုနာယကတူဦးဖြစ်တဲ့ဦးသိန်းထံကအခုလိုပြောပါဗျ။
အမေကနိုင်ငံရေးနဲ့ပတ်သက်ရင်တော့အမတန်တက်ကြွတဲ့အမေပဲ။အဆုံးမလည်းအမြဲတမ်းလုပ်တယ်။ငါတို့ NLD ထောင်စဉ်အခါတုန်းကဒါပဲလုပ်လို့ငါတို့ကအမေကိုဥတိုက်ပြီးမှသွားတယ်အဲ့တော့ငါ NLD ကပြန်လာတော့အမေကပြောလို့ဆိုမောင်သိန်းနိုင်တဲ့မင်းတို့အဖွဲ့တော့နော်ခုံကြီးယူနဲ့လေလူးနဲ့တော့တွေ့နေပြီတဲ့ပြောတာကဦးသိန်းနိုင်နဲ့ဦးအောင်ကြီးတို့မှန်ပြောတာပေါ့ထားပါနော်အဲ့လိုပဲ NLD ကိုနောက်ဆုံးစည်းဝဲမှာသွားတဲ့အခါကျတော့တော်ဆိုအမေကိုသွားပြီးအမေဒါတော့ကျွန်တော်နောက်ဆုံးစည်းဝဲထင်တယ်ထောင်မကြခင်ရက်ကလေးပေါ့တော်တော့မင်းကျွန်တော်ဘာမှမလဲအေးငါတခုတော့ပြောလိုက်မယ်အာနာရှင်လက်သီးဆိုတာဖြန့်ပေးပါဆိုဘယ်တော့မှမဖြန့်ဘူးတဲ့အဲ့တော့ဘယ်တော့မှဖြန့်မလဲလို့ဆိုလို့ရှိရင်လို့ဆိုလည်းရင်းရနေဖြတ်ချလိုက်တယ်အတော်ဟာအဲ့လောက်ထိနိုင်ငံကြီးကိုကြိုမြင်တဲ့အတော်ပါဒီနေ့ပွဲကိုမြင်ရတဲ့ဆိုရင်တော့ခုနကကျွန်တော်ပြောသလိုပဲမယုံတဝက်ယုံတဝက်နဲ့ဖြစ်နေဦးမှာပဲသို့တော်လည်းပဲသူ့ရဲ့ဆုံးဖြတ်ချက်တည်းဟာအများအားမှန်နေကြတဲ့အတွက်ဒေါ်ပြောသမျှမှန်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
တက်ရောက်လာသူတွေကလူထုတော်မှနဲ့ပတ်သက်ပြီးအမှတ်တရစကားတွေဂုံပြုတ်စကားတွေပြောကြခဲ့ပါတယ်ဒါအပြင်စောင့်ပညာတွေတွေကလည်းဂုံပြုတ်တိခတ်ဖျော်ဖြေပေးခဲ့ကြပါတယ်လူထုတော်မှာဟာမြမအကယဉ်ကျေးမှုကိုလည်းလွန်စာတန်ဖိုးထားသူတူဦးဖြစ်တယ်လို့အကပညာသည်ဒေါခင်ဝင်းရွယ်ကပြောပါတယ်
။ယဉ်ကျေးမှုတွေနဲ့ပဲပြောပြောနိုင်ငံရေးနဲ့ပဲဘာပဲပြောပြောပေါ့ကျမတို့ကတော့တကယ်ကိုမလေးမျိုးတွေကတော့တကယ်ကျမတို့မလေးသူမလေးသားတွေတို့ကတော့ပြောတော့တကယ်ဆံပြရပါပဲ။တို့ကလည်းမန္တလေးမှာဆိုရင်ယဉ်ကျေးမှုနဲ့ပတ်သက်ဒီဇိုင်းမမကြည့်နေကြတာပေါ့လေကျမဆိုရင်လည်းအယူအပေါက်စနာလေးတွေကတော့ကြည့်နေကြတာကလေးတွေကတော့ရေးတဲ့အငိမ့်ထဲမှာဆိုကျမနဲ့ပတ်သက်တာလေးတွေရေးတယ်။ကျမကိုမပေးရဘူးကလေးရွာမတက်စေချင်ဘူးပေါ့နော်။ပညာအကုန်ပေးချင်တာပါဆိုတော့ရေးတာကလေးတွေကဒီနေ့ချိန်ကြည့်ပါပဲ။ကျမမောင်တီအောင်မန္တလေးမှာတော့တော်တော်ရင်ကျင်းမှုနဲ့ပတ်သက်ပြက်စီးမှဆက်လက်ကျမတို့ကိုအများအားကြီးစိုက်ကြည့်နေတာပေါ့ကြည့်နေပြီးတော့တိုးတက်ရတိုးတက်ကြောင်တော်တော်ဆုံးမတွေကတော့အများကြီးရှိပါတယ်
ဒီကနေ့အခမ်းအနားကိုတက်ရောက်လာတဲ့စာရေးဆရာမခင်ခင်ထုကအမျိုးသမီးစာရေးဆရာမတွေကိုလူထုတော်မှာမှားလေးရှိတဲ့ဇာတ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်အမေမာကကျမသမီးလေး၃လသမီးမှာပေါ့နော်အမေကိုသွားကြတော့ကြတော့သမီးကိုခြိတာပေါ့ကလေးဆိုတော့ပေါ့နော်ရုံရင်ဆန်ခန့်လုံမှာဆိုလို့အမေမခြိပါနဲ့ဆိုအမေကပါပြောလဲဆိုတော့ငါကလေး၅ယောက်အမေပါအေးတဲ့ကလေး၅ယောက်ကိုငါထိန်းလာတာပါတဲ့ညို့ငါတခါတည်းပြောထားမယ်နော်တဲ့ကလေးကိစ္စရှိတယ်ပေါ့နော်အမှုကိစ္စရှိတယ်ဆိုပြီးတော့စာရေးမပြတ်ပါနဲ့တဲ့ငါကလေး၅ယောက်နဲ့သတင်းစာအလုပ်လဲလုပ်ခဲ့တယ်တဲ့စာအုပ်တွေလဲငါရေးခဲ့တယ်တဲ့ကလေးအကြောင်းပြအိမ်နောက်မှုအကြောင်းပြမလုပ်ပါနဲ့ဒုမျိုးသမီးစာရေးဆရာမတဲ့အဲ့လိုသိအကြောင်းပြတာပဲညီဘယ်တော့မှအကြောင်းပြနဲ့စာရေးအေးတဲ့အမေမှသွားတဲ့စကားအမှတ်ရစရာကောင်းပါတယ်လေးစားစရာလည်းကောင်းပါတယ်
သတင်းစာဆီဟာစာရေးဆရာမကြီးလူရွတ်တော်မာကို1935ခုနှစ်ကမန္တလေးမြို့မှာမွေးဖွားခဲ့ပြီးအသက်63နှစ်အရွယ်2008ခုနှစ်ဧပြီလ9ရက်နေ့မှာနှလုံးရောဂါနဲ့မန္တလေးဆေးရုံကြီးမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဆရာမကြီးရေးသားခဲ့တဲ့စာအုပ်စာပေတွေကထင်ရှားတဲ့စာအုပ်တွေကတော့ပြည်သူ့ချစ်တော်အမှုပညာသည်များမြမပြည်တွင်စစ်ဆေးခဲ့သောမှုခင်းများဆန္ဒမာလာဘဝချင်းမတူတဲ့တရုတ်ပြည်အောင်မလဖူးစိန်စင်ကာပူဆရာကြီးသခင်ကိုတော်မိုင်းအာဖရိကဝတ္ထုတို့များမန္တလေးသူမန္တလေးသားများအမိတ်ရှေးစကားစားတဲ့စာအုပ်အများအပြားကိုရေးသားခဲ့ပါတယ်ရှင်